မြောက်ကိုရီးယားပေါ်စီးရဲအရာအေးယူကောင်းယူဖို့စဉ်းစားထားတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောနေချိန်မှာပဲအင်အားပြတဲ့အနေနဲ့အမေရိကန်ကိုရီးယားကျွန်းဆွယ်မှာအမေရိကန်ကကိုရီးယားကျွန်းဆွယ်မှာမနေ့တုန်းကပူးတွဲစစ်ရေးလေ့ကျင့်ခဲ့ပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဂျက်တိုက်လေယာဉ်တွေနဲ့အတူအမေရိကန်ဘက်ကအတန်းထက်မြန်တဲ့ဘုံးကျဲလေယာဉ်တွေဟာကိုရီးယားကျွန်းဆွယ်အရှိန်နဲ့နောက်ဖက်ကမ်းရိုးတန်းဒေသတွေမှာမစ်ဆိုင်းဒုံးပစ်ခတ်ဆန်းသတ်မှုတွေအပါအဝင်ပူးတွဲစစ်ရေးလေ့ကျင့်ခဲ့ကြတာပါ။အကြံပေးပုဂ္ဂိုလ်တွေနိုင်ငံခြားရေးဝန်ကြီးဟောင်းဟင်နရီကစ်ဆင်ဂျာတို့နဲ့တွေ့ဆုံခဲ့တဲ့သမ္မတထရန့်ကတော့မြောက်ကိုရီးယားအရေးအမေရိကန်ကပုံစံသစ်နဲ့ချင့်ကပ်မဲ့အကြောင်းမနေ့တုန်းကပဲပြောဆိုလိုက်ပါတယ်။ KSSS လမ်းလွဲလိုက်ခဲ့ကြပြီးနှစ်ပေါင်းအစိတ်လောက်အစိုးရအဆက်ဆက်ရဲ့လုပ်ပုံကိုင်မုံတွေကြောင့်ကဘာပေါ်မှာမကြုံဘူးတဲ့ပြဿနာတွေပေါ်ခဲ့ရကြောင်းနဲ့အခုအခါမှာတော့လမ်းကြောင်းမှန်ပေါ်ရောက်လာနေပြီဖြစ်ကြောင်းသမ္မတထရန့်ကပြောဆိုလိုက်တာပါ။အမေရိကန်နဲ့မဟာမိတ်တွေတိုက်ခိုက်ခံခဲ့ရတဲ့အခါအကာအကွယ်ပေးဖို့လိုအပ်လာခဲ့ရင်မြောက်ကိုရီးယားကိုချေမုန်းပြစ်မယ်လို့ချင်းချောက်ခဲ့တာအပါအဝင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့အပြန်အလှန်ထုတ်နှက်ပြောဆိုမှုတွေသတင်းပတ်နဲ့ချီချုံခဲ့ရပြီးတဲ့နောက်မှာပဲသမ္မတထရန့်ကမှတ်ချက်ပေးပြောဆိုလိုက်တာလည်းဖြစ်ပါရဲ့ရှင်။